ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကမဲတော်စည်းကမ်းမှာတော့မဲဆောက်စည်းရုံကြီး NGO အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေလူမှုအခြေပြုအဖွဲ့အစည်းတွေ HIV နဲ့အတူရှင်တွဲနေထိုင်တဲ့သူတွေအားလုံးစုပေါင်းပြီး APV ဆိုင်ရာကမ္ဘာ AIDS နဲ့အထူးအမှတ်ဖြင့်ပညာပေးဟောပြောပွဲတွေကိုလုပ်ခဲ့တာပါဒီပွဲမှာပဲအစိုးရမဟုတ်တဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ SMRU အဖွဲ့ကဆီယမနော်ဒါကတော့ဆေးတွေကိုအဆက်မပြတ်တောက်ဖို့နဲ့HIV ကူးစက်မှုတွေမဖြစ်အောင်ဘလို့ကာကွယ်နေထိုင်သင့်တယ်ဆိုတာကိုပညာပေးဟောပြောခဲ့ပါတယ်
။ဘလို့ပဲဖြစ်ဖြစ်ဘလို့ပဲလို့အတားအသင့်ရှိတော့မှာပဲเนาะဒါကြောင့်မို့ဒီအချိန်မှာအန္တရာယ်ရှိတဲ့အချိန်ဖြစ်တယ်เนาะမျက်စိနဲ့မမြင်နိုင်ဘူး။ကြားမှာတဲ့လူအနေနဲ့ဒါ HIV ကိုလည်းအသက်ရှင်နေတဲ့လူဖြစ်တယ်เนาะအဲ့ဒီဟာကိုယောဂစားရှိတာပဲဖြစ်ဖြစ်ဆင်းသောတဲ့အချိန်မှာပဲဖြစ်ဖြစ်လူတွေအားကြားမှာတော့တွေ့ရတယ်เนาะဆိုတော့ဒါကတော့ HIV နဲ့သက်ရှင်နေတဲ့လူเนาะဒါပေမဲ့နှိမ့်ကြလာတဲ့အများနည်းနည်းလေးเนาะကြာလာတဲ့အများ HIV ကိုတွေအားသူအငြိမ့်မနေဘူးသူများလာတယ်เนาะကိုယ့်ရဲ့သိပ္ပူတော့မှဝင်ပြီးတော့ဒီမှာเนาะသူကကိုယ်တွေကွာတာတော့ကြာလာတဲ့အများမဖြစ်တဲ့သိပ္ပူတွေကလဲဝါတယ်เนาะသိပ္ပူတွေလဲဝါတော့ HIV ကိုတွေအများလာတယ်เนาะ
မဲဆောက်ဆေးဦးကြီးကတာဝန်ရှိသူတို့ကတော့အခုဆိုရင်မြန်မာပြည်သားလူနာအသစ်တွေကိုလက်ခံရတာတွေရှိကြောင်းနဲ့သူတို့အနေနဲ့ ARV ဆေးရနိုင်တဲ့နည်းလမ်းတွေကိုညွှန်ပြမှုတွေလုပ်ပေးနေတယ်ဆိုတဲ့အကြောင်းကိုလည်းပြောပြပါတယ်
ผู้ป่วย HIV นะคะสามารถได้รับยานะคะแล้วก็ใช้ชีวิตอยู่กับสังคมหรือว่าเพื่อน
အခုဆိုရင်အရင်ကထက်စာရင် HIV ပိုကူးစက်သူတွေများလာပြီးတချို့လူနာတွေဟာသူတို့ကူးစက်နေတာတွေကိုသိပေမဲ့အိမ်နောင်တွေထပ်ပြူတာတွေဆေးတွေကိုစက်မတော့ပဲဖျက်ပစ်တာတွေကြောင့်ကိုခံအားနည်းပြီးတေလူမျိုးပါကျန်းမာရေးထိခိုက်မှုတွေကြုံရတယ်လို့လည်းကိုတွေ့ကြုံခဲ့ရတဲ့လူနာတူကလည်းအခုလိုပြောသွားပါတယ
်အခု HIV ဆေးတွေကတော့ဒီမှာတစ်နှစ်ထကြောင်ဖျက်သွားပါတယ်၄၀ကျော်မှအောင်ကြတော့ဒီမှာအမျိုးသားအမျိုးပြောရဲဘောနော်ဒီမှာမျိုးသားဘယ်လိုဟုတ်တာလဲမောင်ကြောရတဲ့ခါကျတော့ဒီမှာတနည်းကျော်မှဆေးဖြတ်သွားပါတာနော်ဖြတ်သွားတဲ့ခါကျတော့ဒီမှာအိမ်တော်ကိုဖြတ်တဲ့အတွက်ကြောင့်ဘောတော့ဒီဆေးရဲ့ဒီဆေးကကိုကျမရတော့ထိုင်ထားပေးတဲ့ဟာကိုကိုကိုဖြတ်ခဲ့တဲ့အတွက်ကြောင့်ဒီမှာဒီဆေးရဲ့ဆုံးတို့ကိုခံစားရတော့နော်
ထိုင်းမြန်မာနယ်စပ်မှာတော့2019-2020ခုနှစ်မှာမဲတော်ဆေးကန်းကနေမြန်မာရွှေပြောင်းလူသမား3300ကျော်ကို HIV ပိုးစစ်ရမှာ10ရာခိုင်နှုန်းပိုးတွေ့ရှိခဲ့တယ်လို့ဆိုပါတယ်။ကိုဗစ်ကပေးကာလမှာတော့လူတွေစုဝေးတာတွေမလုပ်ရတာတွေဆေးကန်းကဌာနဆိုင်ရာတချို့ယာယီပိတ်လိုက်ရတာတွေရှိတာကြောင့်ကိုဗစ်ကပ်ရေးကာလမှာလူအတော်များများကိုစစ်ဆေးတာတွေမလုပ်နိုင်ခဲ့ဘူးလို့လည်းဆိုပါရယ်လက်ရှိမှာတော့မဲတော်ဆေးကန်းတစ်ခုထဲမှာပဲ ARV ဆေးပေးနေရတဲ့မြန်မာရွှေပြောင်းလူသမား300ဝန်းကျင်ရှိနေပါတယ်တခြားလက်လန်းမမီတဲ့မြို့နယ်တွေကလူတချို့ကတော့ဆေးဝါးရရှိဖို့အခက်အခဲတွေရှိနေတယ်လို့လည်းပြောကြပါရယ်မြန်မာနိုင်ငံရေးမတည်ငြိမ်မှုဖြစ်နေတဲ့လက်ရှိကာလမှာတော့ထိုင်းမြန်မာနယ်စပ်မှာ ARV ဆေးဝါးပြက်လက်နေသူတွေအများအပြားရှိနေတယ်လို့လည်းပညာပေးလှုပ်ဆောင်နေသူတွေကပြောဆိုခဲ့ပါရယ်ရှင်